1969ခုနှစ်မှာဖြစ်ပွားတဲ့တရုတ်ဘက်မှာအရေးအခင်းကြောင့်နှစ်နိုင်ငံဆက်ဆံရေးခက်တန်းတန်းဖြစ်ခဲ့သလောက်ရှစ်လေးလုံးအရေးတော်ဘုံကြီးပြီးမှမြန်မာစစ်အစိုးရနဲ့တရုတ်အစိုးရတို့ဖွင့်လိုက်တဲ့ရွှေလန်းမွေလန်းကခုဆိုအခွင့်အလမ်းပေါ်သားလို့သွားပြန်ပါတယ်စစ်အစိုးရလက်ထက်လူအခွင့်အရေးချိုးဖောက်တဲ့မှတ်တမ်းတွေကြောင့်အနောက်နိုင်ငံတွေကမြန်မာနိုင်ငံကိုစီးပွားရေးအရအရေးယူပိတ်ဆို့တာမို့အင်းဒီချင်းတရုတ်နိုင်ငံအဖို့မလွယ်ပေါက်ကအသာရှိုးဝင်လာနှံ့ယုံသာမကတရားဝင်လမ်းကြောင်းတွေကလည်းအကြီးကျယ်ရင်းနှီးမြှုပ်နှံပြီးသူ့ဩဇာပါတက်ရောက်စေပါတယ်တရုတ်နိုင်ငံကအကောင့်ထယ်ဖော်တဲ့စီမံကိန်းအကြီးအသေးအလတ်မှန်သမျှဒေသခံတွေရတဲ့အကျိုးစီးပွားကနည်းပြီးမြမတယံဇာတတွေလည်းရသမျှအကုန်ထုတ်ယူနေတာမို့လူလူကြားတရုတ်ဆက်ညင်ရေးစိတ်တက်တွေလည်းကြောင်းလာခဲ့ပါတယ်တရုတ်နိုင်ငံနဲ့စစ်အစိုးရဓမ္မမှုစစ်အစိုးရနဲ့နီးစပ်တဲ့ခရိုနီလုပ်ငန်းရှင်ကြီးတွေအကောင့်ထယ်ဖော်ရဲစီမံကိန်းတကစီမံကိန်းတွေတဲ့ AR မြို့ဆောင်ရေကာတာစီမံကိန်းဟာအဆက်ကျင်ခံရဆုံးလဲဖြစ်တာမို့ပြည်သူတင်းမင်းမခံနိုင်ဆိုရအတိုင်းတမရဟောင်းဦးသိန်းစိန်ကသူ့တမရသက်တမ်းမှာစိန်ကလဲရပါတယ်တရုတ်နိုင်ငံအတွက်ဗျူဟာအရအထူးအရေးပါတဲ့သဘာဝဓာတ်ငွေနဲ့ရေနံပိုက်လိုင်းစီမံကိန်းကတော့တခိုင်ပြည်နယ်ကမဖြစ်တဲ့ပြည်ပခမိဘတွေကြားကပဲအောင်မြင်မြင်အကောင့်ထယ်ပေါ်သွားနိုင်ပါလေ။တခိုင်ပြည်နယ်ကနေမကွေးတိုင်းမန္တလေးတိုင်းနဲ့ရှမ်းပြည်နယ်ကိုဖြတ်ပြီးတရုတ်နိုင်ငံယူနန်ပြည်နယ်ကိုတွေ့တဲ့ပိုက်လိုင်းလမ်းကြောင်းတိုင်းလိုက်ရင်တရုတ်နိုင်ငံကအိန္ဒိယသမုဒ္ဒရာနာချင်းကပ်လို့ရသွားတဲ့ဗျူဟာအခင်းကျင်းလည်းဖြစ်ပါတယ်။ပိုက်လိုင်းတွေလည်းပတ်လို့ကောင်းချိန်မှာကမ္ဘာအယုံကဘင်္ဂလားဒေ့ရှ်ကိုတခိုင်ပြည်နယ်ကဒုက္ခသည်တွေအလုံးရင်းနဲ့ထွက်ပြေးတဲ့ဘက်ရောက်သွားပြီးဒေါ်ဆန်းစုကြည်ကိုပြစ်တင်ရှုံချချိန်မှာတရုတ်နိုင်ငံကမြန်မာနိုင်ငံဘက်ကဒိုင်းသပွဲကာစီပြီးတဲ့အခါလူလူထားရှိတဲ့တရုတ်ဆက်ညင်ရဲ့စိတ်တက်တွေဝေဝါးသွားကြပြီးယေရှုရှင်လို့တောင်သတ်မှတ်သူသတ်မှတ်ကြတာမို့လွန်ခဲ့တဲ့အနှစ်90ကတရုတ်ဘက်မှာအရေးခင်းပုံရိပ်ကပို့လို့ဝေးချတော့ပါတော့တယ်ဒါကြောင့်လည်းအန်နလီဘိုးအလုံးမှုဆောင်တွင်းရေးမှုအဖွဲ့ဝင်ဦးဝင်းထင်က
နောက်နိုင်ငံတွေကကျွန်တော်တို့နိုင်ငံရဲ့အစိုးရကိုဖိအားပေးရင်ကျွန်တော်တို့ကိုထောက်ခံနေတဲ့တရုတ်တို့ရုရှားတို့ဘက်ကိုပို့ပြီးနေဆက်သွားခင်တွန်းပို့နေလို့ဖြစ်နေတယ်။ဒီမှာနိုင်ငံကကျွန်တော်နိုင်ငံဘာဖြစ်နေစရာသိတယ်။နောက်နိုင်ငံကဘယ်လိုတွန်းအားပေးစရာသိတယ်။ဆိုတော့တရုတ်လူလည်းကျွန်တော်တို့ကိုတော့အကာအကွယ်မပေးဘူး။သို့တော်လည်းမိတ်ဆွေကောင်းပြည်သားစွာနဲ့ကျွန်တော်တို့နဲ့ခင်ရင်မင်းရင်းနှီးမှုမပြတ်အောင်ကြိုးစားပြီးဆောင်ရွက်နေတယ်။ကြိုးစားပြီးဆက်ဆံနေတယ
်။တရုတ်နိုင်ငံဟာတိဘက်ဒေသနဲ့ဝီကားလူမျိုးတွေပေါ်လူအခွင့်အရေးချုပ်ပေါက်တယ်လို့ဆွဆွဲခံနေရတာပါ။ဒါကြောင့်လည်းမြန်မာနိုင်ငံမှာသူ့အကျိုးစီးပွားတွေရှိတာကတပိုင်းနောက်တစ်ပိုင်းကလူအခွင့်အရေးချုပ်ပေါက်တယ်လို့ဆွဆွဲခံရတဲ့အတွက်ပါ။ဘဝလူမျိုးဖြစ်နေတာမို့တရုတ်နိုင်ငံကမြန်မာဘက်ကကာကွယ်တာလို့အများကသုံးသပ်ပါတယ်။တရုတ်နိုင်ငံရဲ့ခြေလမ်းတွေကိုကောင်းကောင်းသိထားတဲ့တရုတ်နိုင်ငံခြေဆိုင်နိုင်ငံရေးလေးလာသူဒေါက်တာလှကျော်စောရှုမြင်တာကတော့
တရုတ်ကအခုအကဲဖြတ်ချက်ကဗမာပြည်ကိုအနောက်တိုင်းနိုင်ငံတွေကရခိုင်အရေးမှာတအားမဲနေတာဟာသူ့ရဲ့ပိုးလမ်းမကိုညှောဘူးဆဲတာလို့သဘောထားတယ်။ဗမာပြည်ကိုဘင်္ဂလားဒေ့ရှ်ကိုဆက်ဆက်သွားမှာဆိုလို့အဲ့ဒါကြောင့်မလို့တရုတ်ကဗမာပြည်ဘက်ကမမမမရက်ပြီးကာကွယ်ပေးနေတာ။တရုတ်ရဲ့စီးပွားရေးတွေကတကမ္ဘာလုံးကိုဖြန့်လိုက်ပြီးလေရှီကျင်းပင်ရဲ့ brain child ပေါ့နော်။ပိုးလမ်းမကြီးကဗမာပြည်ကိုဒီရေလမ်းကရောကုန်းလမ်းကရောဖြန့်မှာဖြစ်တာ။အဲ့ဒါကြောင့်မို့ဗမာပြည်တည်ငြိမ်ရေးကသူ့အတွက်စိတ်အရေးကြီးတယ်။ဒါကြောင့်မို့သူကဗမာပြည်ဘက်ကရပ်ပြီးဗမာပြည်တည်ငြိမ်ရေးကိုဝန်ကူနေရတာ
။ခရစ်တော်မပေါ်ခင် BC 2006ကနေခရစ်တော်ပေါ်ပြီးတက္ကသိုလ်2020ထိနန်းဆောင်ခဲ့တဲ့တရုတ်ဟန်မင်းဆက်လက်ထက်တရားဝင်ဖွင့်လှစ်ခဲ့တဲ့ပိုးလမ်းမဟာတရုတ်နိုင်ငံကနေအရှလေပိုင်းနဲ့အာရပ်ကမ္ဘာကိုဆက်သွယ်တဲ့ကုန်သွယ်ရေးလမ်းကြောင်းကိုရက်ဖြစ်တယ်လို့ Encyclopedia Britannica Britain ဆွဲဆောင်ကြမ်းကဖော်ပြပါတယ်။ပိုလမလို့ခေါ်တင်ရတာကလည်းတရုတ်နိုင်ငံကပြည်ပကိုအဓိကတင်ပို့တဲ့အရေးကြီးဆုံးပို့ကုန်တစ်ခုဖြစ်တဲ့ပိုးရည်တွေကိုဒီလမ်းကြောင်းကနေတည်ယူပို့ဆောင်သွားလို့ပဲဖြစ်ပါတယ်။ရှေးကကုန်သွယ်တဲ့လမ်းကြောင်းကိုခုတရုတ်ခေါင်းဆောင်ရှီကျင်ပင်ကခေအတွေးခေအမြင်ခေကာလနဲ့အညီခေမီတဲ့နီးနဲ့တလားနေနဲ့နေရာအနှံ့ပတ်တဲ့ OBOR One Road One Belt တကြောင်တည်းသောပတ်လမ်းအဖြစ်အသွင်ပြောင်းမဲ့စီမံကိန်းကြီးအကောင့်တဲ့ဖော်မဲ့အကြောင်း2013ခုနှစ်မှာကျင်းပပါတယ်ရှစ်ခေပိုလမမကုံသွယ်တဲ့အခါဝင်တင်သရိုက်ဆန်တွေတုံးခဲ့ပြီမဲ့ခေတ်သစ်ပိုလမကြီးကတော့ကြီးရေလေးလမ်းကြောင်းအဆုံဆုံးပါတဲ့ ကွန်ရက်ကြီးကိုဖွဲ့မှာပါပူလမားလို့ခေါ်ခေါ် one road one belt တကြောင်တဲသောပလန်လို့ပြောပြောဒီလမ်းမကြီးကိုအပေါ်ကနေစီးကြည့်လိုက်ရင်လူခန္ဓာကိုယ်ကသွေးကြောတွေလို့ယထာလန်တွေကာလန်တွေမဟာတာပေးလိုင်းတွေရင်နံပိုက်လိုင်းတွေသဘာဝတမ်းမွေပိုက်လိုင်းတွေတစ်ခုနဲ့တစ်ခုကွန်ရက်ဖွဲ့တစ်ခုနဲ့တစ်ခုချိတ်ဆက်နေပါမယ်ဒီကွန်ရက်ဟာတရုတ်နဲ့အာရှအလဲပိုင်းအနောက်အာရှနဲ့တောင်အာရှတချို့နေရာတွေကိုချိတ်ဆက်ပါမယ်အာရှအလဲပိုင်းကိုဖြတ်ပြီးတရုတ်ဟာဥရောပတိရောက်နိုင်ပါမယ်အနောက်အာရှကိုဖြတ်ပြီးပါရှန်ပင်လယ်ကွေးနဲ့မြေတဲပင်လယ်တောင်အာရှကိုဖြတ်ပြီးအိန္ဒိယသမုဒ္ဒရာအထိတရုတ်ကလမ်းဖောက်ပါမယ်။ဂုံတွင်လမ်းသာမက27ရာစုရေချောင်းပိုးလမ်းမကြီးကလည်းဒေသတွင်းကရေချောင်းလမ်းတွေအချင်းချင်းတစ်ခုနဲ့တစ်ခုချစ်ဆက်ပါဦးမယ်။တရုတ်နိုင်ငံဦးနှောက်ဟာပထဝီနိုင်ငံရေးကိုချက်ချက်ချာချာတွက်ချက်နိုင်တယ်လို့ပြောနိုင်ပြီး D1 Road 1 Belt တချောင်းတဲသောပတ်လမ်းမှာလောလောဆယ်နိုင်ငံ60ကျော်ပါဝင်ဖို့ရှိနေပါတယ်ရှင်